မင်္ဂလာပါခင်ဗျာမြန်မာနိုင်ငံမှာအထူးထူးရွေးကောက်ပွဲနီးကပ်လာရတဲ့အမျှပြည်ပသတင်းမီဒီယာတွေမှာလည်းမြန်မာရွေးကောက်ပွဲနဲ့ပတ်သက်တဲ့သဘောထားအမြင်တွေရှေ့အလားအလာသုံးသပ်ချက်တွေဖော်ပြခဲ့ကြပါတယ်ဩဂုတ်လ14ရက် Channel News Asia သတင်းဆောင်မှာလာမယ့်နိုဝင်ဘာ8ရက်ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းဆောင်မှာတပုတ်ဖော်ပြခဲ့ပါတယ်မြန်မာပြည်တွင်းကရွေးကောက်ပွဲဆိုင်ရာအကြီးဆုံးစောင့်ကြည့်ရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ PESCO ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ကိုရွေးကောက်ပွဲစောင့်ကြည့်လေ့လာမှုတွေလုပ်ဖို့ခွင့်မပြုကြောင်းပြည်တော်စုရွေးကောက်ပွဲကော်မရှင်ကဇူလိုင်လ30ရက်နေ့ချက်ဆွဲနဲ့အကြောင်းပြန်ခဲ့ပါတယ်။အခုလိုကိုရိုနာဗိုင်းရပ်စ်ကူးစက်မှုကာလအတွင်းကျင်းပမဲ့ရွေးကောက်ပွဲအပေါ်နိုင်ငံတကာစောင့်ကြည့်လေ့လာရေးအဖွဲ့တွေကိုကန့်သက်ပိတ်ပင်ထားဖို့ရှိလို့ပြည်တွင်းကပေးစအဖွဲ့အနေနဲ့အရေးကြီးတဲ့စောင့်ကြည့်ရေးကဏ္ဍကနေပါဝင်နိုင်ဖို့ရှိမယ်လို့ညွှန်လင်းခဲ့တာပါတဲ့။ဒါပေမဲ့အာဏာပိုင်တွေကခွင့်မပြုခဲ့ပါဘူး။အဲဒါကြောင့်လာမယ့်ရွေးကောက်ပွဲရဲ့ပွင့်လင်းမြင်သာမှုအပေါ်ကြီးကြီးမားမားတက်ရောက်မှုတွေပေါ်ပေါလာဖို့ရှိတယ်လို့ပေးစအဖွဲ့ရဲ့ညွှန်ကြားချက်မူစံရကျော်စွာမြင့်ကပြောပါတယ်။ဒါအပြင်အရောက်ဘက်အဖွဲ့အစည်း450ကျော်ကလည်းလွတ်လပ်မြတ်တာတဲ့ရွေးကောက်ပွဲဖြစ်လာဖို့စုပေါင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပေးစအဖွဲ့မှာရွေးကောက်ပွဲစောင့်ကြည့်သူ2900ကျော်ရှိပြီး2015ရွေးကောက်ပွဲ2019ကြားပြရွေးကောက်ပွဲနဲ့2019စီပင်သာယာရွေးကောက်ပွဲတွေကိုအောင်မြင်မြင်စောင့်ကြည့်လေ့လာနိုင်ခဲ့ပါတယ်။ပြီးခဲ့တဲ့လကုန်ပိုင်းမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပေးစအဖွဲ့ဟာတရားဝင်မှတ်ပုံတင်မထားတဲ့နိုင်ငံတကာအဖွဲ့အစည်းတွေထံကအထောက်အပံ့တွေရယူခဲ့လို့ရွေးကောက်ပွဲစောင့်ကြည့်ခွင့်ပိတ်ပင်ကြောင်းပြောဆိုခဲ့တယ်လို့သတင်းမှာဖော်ပြပါတယ်။ပေးစဖွဲ့ညွှန်ကြားရေးမှူးဆိုင်ရကျော်စွာမြင့်ကတော့နိုင်ငံတကာအကူအညီတွေဟာတရားဝင်ဖြစ်ကြောင်းရမုံငွေနဲ့ပတ်သက်ပြီးအဖွဲ့အနေနဲ့အမြဲပဲပွင့်လင်းမြင်သာမှုရှိကြောင်းအဖွဲ့ကိုမှတ်ပုံတင်ရေးကိစ္စမှာလည်းဘျူရိုကရေစီအကန့်အသတ်တွေရှိနေကြောင်းပြောဆိုပါတယ်။အလားတူမူဘော်ဒါရေးရာအကြံပေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့တမ္မဒီဘာအင်စတီကျူညွှန်ကြားရေးမှူးဦးခင်စောဝင်းကလည်းပေးစဖွဲ့မပါပဲရွေးကောက်ပွဲရဲ့ယုံကြည်စိတ်ချရမှုအားနဲ့သွားနိုင်ကြောင်းပြောဆိုခဲ့ပြီးအနာရပါတီရရွေးချယ်ထားတဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်တွေရဲ့ဗဲမလိုက်မှုအပေါ်မှာလည်းမေးခွန်းထုတ်လိုက်ပါတယ်။ယုံကြည်စိတ်ချရတဲ့ရွေးကောက်ပွဲကော်မရှင်မရှိဘဲစစ်မှန်တဲ့ဒီမိုကရေစီကိုမကျင့်သုံးနိုင်ကြောင်းလည်းပြောပါတယ်။လက်ရှိအနာရ NLD ပါတီအပေါ်တိုင်းရင်းသားလူမျိုးစုအဖွဲ့တွေရဲ့အမြင်မကြည်လင်မှုတွေရှိနေပေမဲ့လာမယ့်ရွေးကောက်ပွဲမှာ NLD ပါတီပဲဆက်လက်အနိုင်ရပွဲရှိကြောင်းဆောင်းမကဖော်ပြပါတယ်။ဩဂုတ်လ14ရက်HRW လူအခွင့်အရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာမြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်အနေနဲ့လက်ရှိအာဏာရနိုင်ငံရေးပါတီတွေရဲ့နိုင်ငံပိုင်ရေဒီယိုရုပ်မြင်သံကြားဌာနတွေသုံးစွဲခွင့်ဆိုင်ရာစီမံစည်းကမ်းတွေကိုပြင်ဆင်တင်ကြောင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့ဇူလိုင်လ23ရက်နေ့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလာမယ့်နိုဝင်ဘာ8ရက်ရွေးကောက်ပွဲနဲ့ပတ်သက်ပြီးနိုင်ငံရေးပါတီတွေအနေနဲ့ရွေးကောက်ပွဲဆိုင်ရာမိန့်ခွန်းတွေပါတီမူဝါဒတွေကိုနိုင်ငံပိုင်ရေဒီယိုရုပ်မြင်သံကြားဌာနတွေကနေပြီးတော့တဆင့်ပြောကြားနိုင်ကြောင်းကြေညာခဲ့ပါတယ်။ဒါပေမဲ့ပါတီအားလုံးရဲ့ကြေညာချက်တွေကိုရွေးကောက်ပွဲကော်မရှင်ကကြိုတင်စစ်ဆေးပြီးကော်မရှင်ရဲ့ခွင့်ပြုချက်ရရှိမှသာထုတ်ပြန်နိုင်မှာဖြစ်ပါတယ်။ဒါကြောင့်နိုင်ငံတကာလွတ်လပ်စွာပြောဆိုခွင့်ကိုချိုးဖောက်တာဖြစ်ကြောင်း HRW ကဆိုပါတယ်။နိုင်ငံတကာစံချိန်စံညွှန်းအရရွေးကောက်ပွဲကော်မရှင်နဲ့ပတ်သက်မှုမရှိဘဲပွင့်လင်းမြင်သာလွတ်လပ်တဲ့အဖွဲ့အစည်းတရထူထောင်ခွင့်ရှိပြီးရွေးကောက်ပွဲကာလအတွင်းလူ့သံတမန်ဌာနတွေကနေပြီးတော့တဆင့်မဲဆော်စည်းရုံးနိုင်တယ်လို့ကြိုတင်ခွင့်ပြုချက်လည်းမလိုအပ်ပါဘူးတဲ့။ဒါပေမဲ့မြန်မာမှာတော့ကန့်သက်စီမင်းတွေအလုံးမဲ့များပြားလှပြီးလုံခြုံရေးတရားဥပဒေစိုးမိုးရေးနိုင်ငံငြိမ်းချမ်းတည်ငြိမ်ရေးကိုထိပါမှုမရှိစေရလို့ပြောထန်ထားပါတယ်။အထူးသဖြင့်တက်မတော်အစိုးရနဲ့လက်ရှိမငြိမ်းမြတဲ့ဥပဒေအပေါ်ဝေဖန်ပြောဆိုတာတွေဖြစ်ပါတယ်လို့ HRW လူ့အခွင့်အရေးအဖွဲ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ။